Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းလမီတာ190 kHz 1509နဲ့လိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆွမျက်မော်မှာမက္ကဆီကိုနယ်စပ်မှာတတိုင်းကာဘိုသမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့ပုံမှာအင်ဂျီရောကကာကွယ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မန်ချာရန်ဒေသမှာလင်မုန်တိုင်းတိုက်ခတ်လို့စစ်ဘေးဒုက္ခသည်အင်နောက်စုတရာနီးပါးထပ်ပြီးတော့ဒုက္ခရောက်နေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်။
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေရမှာဒေသခံတွေစိုးရိမ်ကန့်ကွက်မှုနေကြတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကဘယ်လိုပြောပါသလဲ။
ကျမတို့နိုင်ငံတော်အစိုးရအမှုကြီးပြီးတော့ဆောင်ရွက်တာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်။ဟိုဘယ်လိုပြောမလဲနိုင်ငံတော်မှာ
ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးပြောပြထားတာနဲ့အတူနားဆင်ရဖို့ရှိသလိုရန်ကုန်စီပင်သာယာရေးကိုယ်စားလှယ်လောင်းနေရဲ့စီးရင်ထုတ်ပြန်မှုတခါတနင်္လာနေ့တိုင်းအပတ်စဉ်ချာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံတရော်စာနဲ့ပတ်သက်လို့သတင်းမီဒီယာဥပဒေပုံမှန်25အရာတာဝန်ခံအယ်ဒီတာကိုဒဏ်ငွေ5သိန်းချမှတ်လိုက်တာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကို ICC ကစုံစမ်းစစ်ဆေးမဲ့အပေါ်မှာကြိုဆိုပြီးတော့အစိုးရကပူးပေါင်းဆောင်ရွက်တဲ့အကြောင်းအကဲခတ်တဦးရဲ့သုံးသပ်ချက်တွေကိုနားဆင်ကြရမှာပါ။စီစဉ်နောက်ပိုင်းမှာတော့သတင်းပတ်ဆင်ခန္ဓာတွေနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာနိုင်ဖို့သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတဲ့အပေါ်မှာအင်ဂျီရောကကာကွယ်ပြောကြားလိုက်ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်နယ်တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမ္မတကလှစ်လျူရှုမထားဘဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံထဲဝင်လာသူတွေဟာနိုင်ငံကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့ဆိုပြီးသမ္မတထရမ့်ကကိုယ်နိုင်ငံနယ်စပ်ကိုလုံခြုံအောင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့သူကပြောကြားပါတယ်။အရေးပေါ်အခြေအနေသမ္မတကြေညာခွင့်ပြုတဲ့1986ခုနှစ်ဥပဒေနဲ့အညီလုပ်တာလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်တည်းကနေစုစုပေါင်းအရေးပေါ်အခြေအနေကြေညာခဲ့တာ56ချိန်ရှိခဲ့ပေမဲ့အစိုးရအတုံးစိတ်ကိုလွှတ်တော်ကအတိမပြုလို့ကြေညာခဲ့ရတာမျိုးတခါမှမရှိခဲ့ပါဘူး။လွှတ်တော်ကအတိပြုခဲ့တဲ့2019ခုနှစ်အစိုးရအတုံးစိတ်ထဲမှာတတိုင်းကာဖို့သမ္မတထရမ့်တောင်းဆိုနေတဲ့ဒေါ်လာ 5.8 ဘီလီယံအစားအတားအဆီးတွေကာယံဖို့ဒေါ်လာ 1.3 ဘီလီယံကျော်သာအတည်ပြုထားတဲ့အတွက်သမ္မတကအရေးပေါ်အခြေအနေကြေညာပြီးတော့တတိုင်းကာစီရအောင်ဆောင်ရွက်တာဖြစ်ပါတယ်။တခြားလိုအပ်တဲ့ဝန်ဆောင်မှုတွေသုံးမဲ့စရိတ်ကိုသမ္မတကတတိုင်းကာဖို့ယူသုံးမဲ့ဆိုရင်ပြည်သူတွေထိခိုက်လိမ့်မယ်လို့ဆိုပြီးဒီအပေါ်ဥပဒေကြောင်းကနေစိန်ခေါ်ဖို့စီစဉ်နေတယ်လို့ကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဇေဗီယာပါကာရာကပြောကြားခဲ့ပါတယ်။တခြားပြည်နယ်တချို့ကလည်းအလားတူဥပဒေကြောင်းကနေစိန်ခေါ်ဖို့ပြင်ဆင်နေကြပါတယ်။
အမေရိကန်ဆူရကဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတအဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုကိုထောက်ခံကြောင်းပြောမဲ့မင်ကွန်းနဲ့မှာဆိုရှယ်လစ်ဝါဒရဲ့အနေအကိုသမ္မတဒေါ်နယ်ထရမ့်ကပြောကြားမှာဖြစ်ပါတယ်။ဆိုရှယ်လစ်သမ္မတနီကလပ်စ်မာဒူရိုဆင်းဖို့အမေရိကန်ဆူရကဆက်ပြီးပြောနေချိန်မှာပဲဖလော်ရီဒါနိုင်ငံကတက္ကသိုလ်မှာဆိုရှယ်လစ်ဝါဒဆန့်ကျင်တဲ့မင်ကွန်းကိုသမ္မတကပြောမယ်လို့ဆူရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာဗင်နီဇွဲလားလူမျိုးအများဆုံးရှိတဲ့မာမီမျိုးမှာတက္ကသိုလ်လည်းတက္ကသိုလ်တည်ရှိပါတယ်။မာဒူရိုဆူရပြုတ်ချအောင်စီးရဲနဲ့ဆောင်ရွက်မှာမဟုတ်ဘူးလို့ပြောဖို့သမ္မတထရမ့်ကငင်းဆန်ပေမဲ့တကယ်လို့စီးရဲနည်းနဲ့လှုပ်လာရင်တော့လွတ်တော်ကသဘောတူမှာမဟုတ်ဘူးလို့အောက်လွှတ်တော်နိုင်ငံသားကြီးကော်မတီဥက္ကဋ္ဌအယ်လီယော့အန်ဂယ်ကပြောကြားထားပါတယ်။လူသားချင်းစာနာတဲ့အနေနဲ့အမေရိကန်ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေအပြည့်ပါတဲ့အမေရိကန်စစ်လေရင်3000ကတော့အင်းနီးချင်းကိုလံဘီယာနိုင်ငံကူကူတာမြို့တော်ကိုစနေနေ့ကရောက်ရှိသွားပါတယ်။စောပိုင်းတွေကပို့ထားတဲ့အစားတောင်းတဲ့စီးပွားတွေလည်းဗင်နီဇွဲလားနိုင်ငံတည်းပေးပို့နိုင်ဖို့နေဆက်မှာအသင့်စောင့်နေပါတယ်။သူနိုင်ငံမှာလူသားချင်းစာနာတဲ့အထောက်ပံ့တွေမလိုအပ်ဘူးလို့သမ္မတမာဒူရိုကပြောနေပြီးအထောက်ပံ့တွေဝင်မလာနိုင်အောင်တားဆီးထားပါတယ်။အစားအသောက်နဲ့စေဝါအပြင်တခြားအခြေခံလိုအပ်ချက်တွေပြက်လက်မှုကိုဗင်နီဇွဲလားနိုင်ငံမှာစိုးစိုးဝါးဝါးရင်ဆိုင်နေရတာပါ။ပုံမကောင်းမွန်တဲ့ဘဝရဖို့နိုင်ငံတွေကနေထွက်ခွာကြသူတွေကလည်း3000လောက်ရှိပြီးတော့ဒီပမာဏကနိုင်ငံလူဦးရေရဲ့10%လောက်ဖြစ်ပါတယ်ခင်ဗျာ။
Australia Parliament ရဲ့ computer ကွန်ရက်ထဲကို ထိုးဖောက်ဝင်ရောက် တိုက်ခိုက်မှုဟာ အစိုးရ ကိုယ်တိုင် ပါဝင်တဲ့ အစင်းမြင့် တိုက်ခိုက်မှုဖြစ်တယ် လို့ ဝန်ကြီးချုပ် Scott Morrison က ဒီကနေ့ Parliament ကို ပြောကြားလိုက်ပါတယ် နိုင်ငံသား အစိုးရ တစ်ခုရဲ့ တိုက်ခိုက်မှု ဖြစ်ပုံရတယ် လို့ စုံစမ်း စစ်ဆေးသူတွေရဲ့ ကနအူး တွေးရှိချက်ကို ဝန်ကြီးချုပ်က ထုတ်ပြန်ပြီးတော့ လွှတ်တော်အမှတ်တွေကို အတည်ပြုခဲ့တာ ဖြစ်ပေမဲ့ ဘယ် နိုင်ငံလဲ ဆိုတာကိုတော့ ထုတ်ဖော် ပြောခြင်းမရှိပါဘူး အဓိက ပါတီကြီး 3 ခု ဖြစ်တဲ့ Liberal Labour နဲ့ National Party တွေ နဲ့ ဆိုင်တဲ့ computer ကွန်ရက်တွေ အပေါ် February လ 10 ရက်နေ့က တိုက်ခိုက်ခံခဲ့ရတာပါ ဒါပေမဲ့ အခုချိန်ကြီး စုံစမ်းစစ်ဆေးရသလောက် ရွေးကောက်ပွဲကိုထိခိုက်စေမဲ့ အချက်အလက် တစုံတရာ ပေါက်ကြားခဲ့တဲ့ အထောက်အထားမတွေ့ရဘူး လို့ ဝန်ကြီးချုပ် Morrison က ပြောကြားခဲ့ပါတယ် Parliament computer ကွန်ရက် တိုက်ခိုက်ခံရတာကို Australia နိုင်ငံရဲ့ cyber ထောက်လှမ်းရေးဌာနက ဒီလ အစောပိုင်းမှာ သိရှိခဲ့ပြီးတဲ့နောက် လွှတ်တော်အမှတ်တွေကို သူတို့ရဲ့ password တွေကို အမြန်ဆုံးပြောင်းဖို့ ပြောကြားခဲ့ရပါတယ် Australia မှာ Parliament ရွေးကောက်ပွဲတွေကို မေလ မှာ ကျင်းပဖို့ရှိနေချိန်မှာ အခုလို cyber တိုက်ခိုက်မှုခံရတာ ဖြစ်ပါတယ် တရုတ်အစိုးရရဲ့ တိုက်ခိုက်မှုဖြစ်တယ် လို့ သတင်းတချို့က ဖော်ပြခဲ့တဲ့ အပေါ်မှာ တရုတ်အစိုးရကတော့ ပြင်းပြင်းထန်ထန် ပယ်ချခဲ့ပါတယ် အခြေအမြစ်မရှိ ဆွဲဆွဲ သတင်းထုတ်ပြန်ပြီးတော့ တရုတ်အစိုးရ ထိခိုက်အောင် လုပ်နေတာတွေကို ရပ်တန်းက ရပ်ပါလို့ ကျောက်နိုင်ငံကြားရေးဌာန ပြောခွင့်ရသူက ဒီကနေ့ သတင်းစာရှင်းလင်းပွဲမှာ ပြောကြားသွားပါတယ်
Moscow Chesai Bering Vostok Capital Partner Asusia Company Ti Thong Du Michael Calvi Go Ngwee Jee Lwe Tong Sa Lout De So Bi Sanin Ni Ga Phan Si Lai Pi Yan Naw Ma Company Ye Aji Dan Ya Shi Alena Adventure Saver Ne Pu Dwe Ti Thong Du Alexey Kalinenko Na U Ga Company Go U Saung Daw Ma Phit De So Bi Lo Di Kane Ma Chin Nya Lai Ba De Calvi Bo Ma Swae Su Tha De Phit Mu De Ha Chi Le De Twet Twet Pi Nai Ne An Ye Shi Da Chaung A Nae Song La Mae April La 13 Yan Ni Thi Sat Pi Lo Phan Si Thain Thain Twa Bo Moscow Khyai Tya Tu Ji Author Cup of Ka main chage ba de. Calvi ka ra tu ma apin mishi chang selat thot su taw ma phit pi lo di kaisa ne ko le ayukan taw ma phit de lo tu ye shi ni ka byo ba de. Calvi ne du tacha su she ya win ni ko American dollar 38.5 tan khou yu ye so bi tan ya shi de atwa cha taw win ni ka thain thain lai da phit de lo Moscow khyan tya yong pyaw kwin ya ka taw ji taw ja ni ma byo ba de. Aku lo swa jet tin lai de atwa de ge lo apit shi de so yin naw tu lo ha thong nan 10 ne thi cha khan ya bo shi ni ba de khamya.
ပြည်ရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19kHz 15653ညာလိုင်းဒိုမီတာ25kHz 11800ညာလိုင်းဒိုမီတာ31kHz 93.9နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 15653ညာထုတ်လွှင့်ပေးနေပါတယ်ရှင်
နိုင်ငံနဲ့ညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းကြရန်ဒေသမှာဒီလေမုန်တိုင်းတိုက်ခတ်လို့ဆေးပြေးဒုက္ခတဲ့အိမ်နောက်စုတရာနီးပါးရဲ့ယာယီနေအိမ်တွေပျက်စီးခဲ့ပါတယ်။ ကချင်လက်နက်ကိုင်ကရိုင်အိုအဖွဲ့ထိန်းချုပ်ထားတဲ့မိုင်းကြရမှာဖေဗရူလာ16ရက်ကတိုက်ခိုက်ခဲ့တဲ့လေမုန်တိုင်းကြောင့်ဆေးပြေးရှောင်စခန်းတွေကဒုက္ခသည်တွေမုန်တိုင်းတံခံခဲ့ရတယ်လို့ဆေးပြေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GSD ကပြောပါတယ်။ ဆေးပြေးရှောင်ဒုက္ခသည်တွေမှာလေမုန်တိုင်းတန်ကြောင့်အကူအညီတွေထပ်ပြီးတော့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်။လေမုန်တိုင်းကြောင့်ထိခိုက်တဲ့ဆစ်ရှောင်စခန်းတွေထဲမှာဒုက္ခသည်3000လောက်ရှိတဲ့ပါကထောင်ဒုက္ခသည်စခန်းလည်းပါဝင်ပါတယ်။မိုင်းကြရန်ဒေသမှာဒီဆစ်ရှောင်စခန်း9ခုထက်မနည်းရှိနေပြီးတော့ခိုလုံနေတဲ့ဆေးပြေးဒုက္ခသည်ကသ1000ကျော်ရှိပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်အကူအ
အိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလို့တန်ရာရှိသူ၂ယောက်ဒီဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကသဘုံဆွစင်ရေးလုံးနေစဉ်မှာစစ်သွေးကြွတွေဘက်ကဒီကနေ့မှပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်သားရင်းတွေတုန်းကလည်းပြည်သူ့စစ်ရင်နှန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ၄၀ထပ်မံနေသေးဆုံးပြီးတော့ပါကစ္စတန်ခြေစိုက်ဂျာယီအီမိုဟာမက်အစ္စလာမ်ရဲ့စစ်သွေးကြွအဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါဟာဆယ်စုနှစ်တွေအတွင်းမှာကက်ရှမီးယားဒေသမှာအဆိုးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်အိန္ဒိယကတော့ပါကစ္စတန်နိုင်ငံဟာဂျာယီအီမိုဟာမက်စစ်သွေးကြွတွေကိုခေလုံးွက်ပေးထားတယ်လို့ဆွဆဲလိုက်ပြီးတော့ပါကစ္စတန်နိုင်ငံထဲမှာစစ်သွေးကြွတွေလှုပ်ရှားနိုင်အောင်အထောက်အကူပေးနေတာတွေကိုရပ်တန့်မှုကိုလည်းတောင်းဆိုလိုက်ပါတယ်ဂျာဇာဗရီနီကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့မှပတ်သက်ခြင်းမရှိဘူးလို့တော့ပါကစ္စတန်ဆိုရဘက်ကပြောဆိုလိုက်ပါတယ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံလုံးကကက်ရှမီးယားဒေသကိုတချမ်းစီအုပ်ချုပ်နေတာဖြစ်ပြီးတော့နောက်ပါလုံးကတော့ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြပါတယ်1989ကစပြီးတော့အဲ့မှာရှိတဲ့သဘုံတွေနဲ့အိန္ဒိယတပ်တွေဟာတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအနေနဲ့ပါကစ္စတန်နဲ့ပေါင်းရင်ပေါင်းမပေါင်းရင်လည်းလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ခွင့်ရှိရမယ်ဆိုပြီးတော့လည်းတောင်းဆိုထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြုတ်ချင်းမြင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကိုချင်းမြင့်လိုက်ပါတယ် Nishan E. Pakistan Sugo, Tamra, Arif L. V. Kurai, Chimian Gabitanau, Ancient Menago, Nangano, Naza Sabwene, Deking Ekamare, Tignanian and Rainunga, Pakistan, Winizio, Imran Kamne, Adu, Tamra Indogo, Yenlene, Yalagere, Ancient Menda Pinchal Mango, Tamarane, Nangajai, Winjiruga, Juzu Gejabare, the Ningun Nirungaro, Saudi Arabia, Pakistan, Madola, Billion, Nase, Tambushi, Yeni Yonga, Muri Lopo, the Bodu Sajodigo, Nangan Jama, Lemma, Jito Gejabare, Ancient Menda Chilaga, Vidana, Pakistan, Gopatamazo, Nangajaki, Laya, who Yucherago, Jijin Apin, Nangan Sasanigo, Bala, lead Hadless Rap, Yadani Relo, Ancient Menda. ကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာရောင်းနေချိန်မှာပဲဆာဒီအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့အတွက်အိမ်ရှိမင်းသားကအမိန့်ထုတ်ခဲ့ပါတယ်ဆာဒီအာရေဗျနိုင်ငံမှာအလုပ်လုပ်နေတဲ့ပါကစ္စတန်နှစ်တန်းခွဲလောက်ရှိပါတယ်ပါကစ္စတန်နိုင်ငံအတွက်ရေနံလိုအပ်ချက်ကိုအဓိကဆာဒီအာရေဗျကရောက်ရှိနေတာပါဒေါ်လာဘီလီယံ 20ဆာဒီကယင်းနှစ်မြောက်နာမည်ထဲမှာကွာတာမြို့မှာဒေါ်လာ10ဘီလီယံလောက်ကုန်ကြမဲ့ရေနံချက်ဆက်ရောက်တည်ဆောက်မဲ့အစီအစဉ်နဲ့ပါဝင်ပါတယ် Pakistan is Saudi Arabia and Nanganja Sassan Ye Domye Moji Yere Neyaja Kizene, Ancient Minda Pinsal Manha, Islamabad Mura Gujalara Pipare, Duha, Pakistan Nangani, India Nangangu Sadama Piparishin.
In the Langama Wayan Yamia, Inji was an apiadri, a juice and a Piosu Jerry for starting Songan Sassimuli Los on the Vilo, Venezuela Piola Bare, Julu Mutin Share, Dadaniga Bira Pinashin Alain, Fingal Crowd Co. စနာပြသူတွေကဆဲဆိုအဟစ်ကြတဲ့ဗီဒီယိုဖိုင်ကိုပြင်သစ်ရုပ်သံလိုင်းတွေမှာတွေ့မြင်နေကြရပါတယ်ဗဲရစ်မြို့မှာစနေနေ့တိုင်းရောင်မြန်အင်ဂျီဝဆနာပြနေတာသတင်းပတ်ပေါင်း14ပတ်ရှိဖြစ်ပြီးတော့ပြီးခဲ့စနေနေ့ကတော့စနာပြတဲ့သူတွေနားကိုသူကတွားရောက်ခဲ့ပြီးတော့သဘောယူနဲ့တွားခဲ့တာဖြစ်တယ်လို့လည်းပြင်သစ်သတင်းဌာနကိုသူကပြောပါတယ်အလိန်ဖင်ဂယ်ခရော့ကိုကိုယ်တိုင်ကစာပိုင်းတုန်
တင်လာနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထက်ပေါ်ဆောင်ရွက်နေတာမှာဒေသခံတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တာတွေရှိနေပါတယ်ရန်ကုန်မြို့ကိုချက်ထွင်ဖို့ကြိုးစားနေတဲ့တိုင်းအစိုးရရဲ့ရည်ရွယ်ချက်ထဲမှာအငှားအိမ်ယာအဟောင်းတွေကိုဖြိုချပြီးအထက်မြင့်ကွန်ဒိုတိုက်ခန်းတွေနဲ့အစားထိုးပေးဖို့စီစဉ်နေတာဖြစ်ပါတယ်ဒီအခြေအနေတွေပေါ်မှာတိုင်းအစိုးရနဲ့ဒေသခံတွေရဲ့အတန်ကိုရန်ကုန် VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါရရှင
်။နှစ်ကြာနေရဲ့အစိုးရအင်အားတွေနေရာမှာအထက်မြင့်ကွန်ဒိုတွေနဲ့ပြန်စားထိုးပေးဖို့ရန်ကုန်တိုင်းအစိုးရကဆောင်ရွက်နေတဲ့အချိန်မှာပဲဒီစီမံကိန်းတွေနဲ့ပတ်သက်ပြီးလက်ရှိအင်အားတွေမှာနေနေတဲ့သူတွေရဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့မြို့သစ်စီမံကိန်းတွေမြို့တိုချဲ့တဲ့စီမံကိန်းတွေအတွက်ရည်ရွယ်လှုပ်ဆောင်နေကြပါပစုံအောင်ညောင်တန်းရက်ွက်ကပြည်ရောသိအိမ်ယာနဲ့လမ်းသိရိတ်တာစီမံကိန်းကိုအကောင်အထည်ဖော်နေပြီးဦးဤဇာရာအိမ်ယာ၊ဖာစာပလာအိမ်ယာ၊ရန်ကင်းစက်နှလုံးတန်း၊ဝေလုံးဝအိမ်ယာနဲ့ဂျိုကုန်းအိမ်ယာစတဲ့အစိုးရအိမ်ယာတွေကလည်း1952ခုနှစ်ကစတွက်မှာဆိုရင်290လောက်ရှိနေလို့ပြန်တည်ဆောက်ဖို့လိုနေကြောင်းရန်ကုန်တိုင်းလမ်းမဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဖေဖော်ဝါရီ10ရက်ကရန်ကင်းဒေသခံတွေနဲ့တွေ့တုံးမှာအခုလိုပြောသွားတာပါ
အခုမှကပုဂ္ဂလိကလောက်တာလည်းမဟုတ်ဘူး။ကျမတို့နိုင်ငံတော်ဆိုရအကူကြီးပြီးတော့ဆောင်ရွက်တာဖြစ်ပါတယ်။ရန်ကုန်တိုင်းဆိုရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်။ဟိုဘယ်လိုပြောလဲနိုင်ငံတော်မှာအများကြီးတိုးတက်မှုဆိုတာဖြစ်ပေါ်ပြီးကြောင်းလဲနေမှာအခုကတိုက်ရိုးပုံပြီးရှင်းနေ90အထက်နေ90တက်တာမနေဘူးတချို့ဆိုနေ30အထက်ဖြစ်ပြီဆိုရင်ဟိုဟောင်းတော့အဲ့ဒီလိုအချိန်မျိုးမှာပြုပြင်ကြတော့ပြုပြင်ဖို့မောမှန်ဖို့လိုလာရင်တော့ဒါအစိုးရတာမင်းရှိတယ်တကယ်လည်းအကုန်လုံးဒီကြက်ကတော့ပြန်လုပ်ဖို့ဆိုရင်တော့မလုပ်ချင်ဘူးဆိုရင်တော့ညီမတို့ကတော်တော်လေးစဉ်းစားဖို့လိုပါတယ်ညီမတို့အချိန်ခံစဉ်းစားရမယ့်ကိစ္စတွေဒီနေရာလေးဒီအလားအညာဖြစ်ပါတယ်ဆိုတော့အချက်ပေါ်မှာအချိန်ခံစဉ်းစားမှာဖြစ်ပါတယ်
အင်္ဂါအိယာဟောင်းတွေဖြိုချပြီးအသိပြန်စောင့်နေတုန်းမှာလက်ရှိနေနေတဲ့သူတွေကခဏဖယ်ပြရမှာဖြစ်ပြီးစောက်ပြီးသွားရင်တော့မဲစနစ်နဲ့ပြန်ချပေးမှာလို့ရန်ကုန်တိုင်းအစိုးရကပြောပါရယ်စီမံကိန်းကာလအတွင်းပြောင်းရွှေ့နေထိုင်တဲ့ကုန်ကျစရိတ်ကိုအစိုးရကကြားခံပေးမယ်လို့ဆိုပါရယ်အစိုးရလက်ရှိအကောင့်ထဲပေါ်နေတဲ့လမ်းသိအင်္ဂါအိယာစီမံကိန်းအတွက်တိုက်ဟောင်းမှာနေတဲ့သူတွေကိုပြောင်းရွှေ့ကုန်ကျစရိတ်တစ်လ3သိန်းနဲ့3နှစ်စာခွဲရမ်းနဲ့ပေးထားပါရယ် ဒါပေမဲ့တကယ်တမ်းငွေထုတ်ယူရတဲ့နေရာမှာအစိမပြားရရှိခဲ့တယ်လို့လမ်းသိချိတ်တာမှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါရတယ်
။ကြားထဲမှာကြန့်ကြားတယ်ပြီးတော့ပြဿနာလည်းဘာဖြစ်လဲဆိုတော့သူကချက်လက်မှတ်ပေးတာကြီးလေးရ။ United Emirates အပူကဘန်ချက်လက်မှတ်ကပေးတဲ့အခါကျတော့ကြံခဲ့တဲ့အခောက်မှာဖြစ်သွားတာကအဲ့ချက်ပေးတဲ့အကောင့်ထဲမှာဘန်အကောင့်ထဲမှာငွေမရှိဘူး။ငွေမရှိတော့ဘန်ကကိုကြီးလိုငွေထုတ်မပေးဘူး။ဘူးတွေဖြစ်ကြ။အဲ့တော့တချို့တွေကဒီရုံးကိုပြန်လာတယ်အိုးအိမ်ဦးစီးဌာနကိုပြန်လာပြီးတော့ဟိုကဖြစ်တယ်ကွန်မြူနတီတယ်အာတနေ့ရည်မှာတော့ပါပါညာကူပါဆိုတော့အဲဂျားရဲ့မှာအဆင်ပြေသွားကြတယ်အဲ့လိုတော့ထောက်တယ်အများကြီးပဲပေါ့
YouTube ချဲ့တဲ့စီမံကိန်းညီအငှားအင်ရာစီမံကိန်းညီကကြက်ငွေဘီလီယံနဲ့ချီကုန်မှာမို့ရန်ကုန်တိုင်းအစိုးရရဲ့ဘတ်ဂျက်တစ်ခုတည်းနဲ့မရပဲပြပရင်းနှီးမြှုပ်နှံမှုတွေနဲ့လုံသွားဖို့ရှိနေတာပါအသိပြန်ရမယ်အထက်မြင့်အငှားအင်ရာကွန်တိုတွေနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းတင်ပြပြီးမှပဲစီမံကိန်းတွေကိုအကောင့်ထဲဖော်သိမ့်တယ်လို့အငိမ့်စားညွှန်ကြားရေးမှူးဥမြင့်သိမ့်ဖေကပြောပါတယ
်ဒီအစာအုပ်ကိုဖျက်လိုက်ရင်ဘလောက်ကြာမယ်ဆိုတာမပါဘူးဘယ်နေရာကိုရောက်သွားမယ်ဆိုတာမပါဘူးအစာအုပ်တွေဆောက်လိုက်တဲ့အခါမှာအကျယ်ဝန်းဘလောက်ဘလောက် square feet ဘလောက်ရှိမယ်ဆိုတာမပါဘူးမေးတဲ့အခါကျတော့အဲ့ဒါမေးလိုက်ရင်တို့ကဘာပြောလဲစင်ကာပူကတော့ဘယ်လိုဖြစ်ပါလဲဟိုမလေးရှားကတော့ဘယ်လိုဖြစ်ပါလဲထိုင်းမှာတော့ဘယ်လိုဖြစ်ပါလဲဆိုတော့ဒါတွေပဲပြောပြပါတော့အဲ့တော့ဟိုဘယ်လိုစနစ်နဲ့ချထားမှာလဲပေါ့မဲချပြီးတော့လိုလိုက်လို့ရှိရင်ဥမာဒီရက်ကလူကတခြားနေရာရောက်သွားမယ်တခြားနေရာလူတွေကဒီရောက်မယ်ဆိုပြန်ပြီးတော့အစ်စ်တွေပေါင်းရဟာလာအစ်စ်တွေနဲ့တွေ့ရဆိုတဲ့အခါမှာလည်းပြဿနာလေးတွေရှိနေတာပေါ့အဲ့ဒါကြီးလည်းတစ်ခါမှထည့်ပြီးသူတို့စဉ်းစားထားတာမရှိဘူးနိုင်ငံညမှာကျတော့တကယ်တမ်းကျတော့ဘာလို့လဲဆိုရင်အင်ရှိလူဦးရေနဲ့ square feet ကိုတွက်ပြီးပေးတာလေဒီမှာလူ10ယောက်ရှိရှိလူ9ယောက်ရှိရှိ10ယောက်တည်းပဲရှိရှိဒီ square feet ပဲပေးတော့မှာဆိုတော့လူတွေကတော်တော်လေးဟိုစိတ်ပူကြတာပေါ့
ရန်ကုန်တိုင်းရဲ့လူကြီးများရဲ့နေရာတွေမှာထတ်တိုးအငှားအင်အားတွေကိုတိုင်းဆိုးရအစီအစဉ်နဲ့လုသွားဖို့လည်းရှိနေပါတယ်အငှားအင်အားဟောင်းတွေမှာနေထိုင်သူတွေကအခုချိန်ထိအိမ်ခန်းငါးကကို9000ဝန်းကျင်လောက်ပဲအစိုးရကိုတွင်းနေရလို့အိမ်ယာတိတ်ကွန်ဒိုတွေစောက်ပြီးသွားရင်တစ်စတူရန်ပေမှာ25ကျပ်လုံးပေးရမယ်လို့သတ်မှတ်ထားပါတယ်တိုက်ခန်းပြင်ဆင်စရိတ်အတွက်အိမ်ယာကော်မတီကိုပုံမှန်ပေးရမယ်လာခကိုပါထည့်ထွက်မယ်ဆိုရင်ဒါဟာတိုက်ခန်းတခန့်ကိုကျပ်3000ဝန်းကျင်လောက်ပဲကျမှာဖြစ်လို့တင့်တော်ရဲ့နှုံတာဖြစ်တဲ့အတွက်အစိုးရကတိပေးထားတဲ့အတိုင်းသာဖြစ်မယ်ဆိုရင်ကြိုဆိုတယ်လို့ဒေသခံတွေကပြောကြပါဗျ
။ကိုစော်ထက်ပြောပြသွားတာပါရှင်။အခုစီပင်သားရရွေးကောက်ပွဲဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ရန်ကုန်မြို့တော်စီပင်သားရရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းစီရင်ကိုဒီနေ့ပဲစီပင်သားရရကော်မရှင်ကကြေညာလိုက်ပါတယ်။ရန်ကုန်စီပင်ရွေးကောက်ပွဲကိုပြည်သူလူထုပုံမှုစိတ်ဝင်စားပါဝင်လာအောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေလူအများသိအောင်ဖြန့်ဝေပြီးစနစ်တကျအချိန်ယူဆောင်ရွက်ပေးတဲ့အကြောင်းလေ့လာဆောင်ကြည့်သူတွေကပြောနေပါတယ်။ဒီအကြောင်းကိုတော့ကိုကောင်းဆန်ဟင်းကအပြည့်စုံတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့တော်စီမံသားရေးကော်မတီရွေးကောက်ပွဲဝင်ပြိုင်ဖို့ကိုယ်စားလှယ်လောင်း284ဦးကိုဒီကနေ့ထုတ်ပြန်ကြေညာခဲ့တယ်လို့ရန်ကုန်မြို့တော်စီမံသားရေးရွေးကောက်ပွဲဥက္ကဋ္ဌဦးအောင်ခိုင်ကအခုလိုပြောပါရစေ။ဟုတ်တယ
်ကျွန်တော်တို့ကဒီချက်ကြီးရဲ့နေ့မှာကြေညာရမယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါတယ်။အဲဒါကြောင့်မလို့ဒီနေ့ချက်ကြီးရဲ့ဒီကရက်ကညနေစီမံရုံးတွေမှာကြေညာလိုက်
မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရန်ရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြရမှာဖြစ်ပါလေစီရင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရန်ကုန်ပြည်သူလူထုအနေနဲ့စိတ်ဝင်စားမှုနည်းပါးလာပြီးလာရောက်မဲဆန္ဒပေးသူတွေအရေးအတွက်နည်းမှဆိုရင်ရတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီဝင်တစ်ယောက်ဖြစ်တဲ့မတ်တင်သာရှင်လေးကပြောပါရစေ
အဲ့ဒီလူတို့မသိပဲနေရေးကောက်ပွဲတစ်ခုလုပ်သွားတဲ့ဆိုစစ်စစ်နေကုန်ပြီးတော့အဲဒီဒီဓာတ်ရောက်မဲဆန္ဒပေးတဲ့လူကအားနေတာမျိုးဖြစ်လာမှာစွေရဲအဲ့တစ်ခုပေါ့နောက်တစ်ခုကတော့ရေးစီမံရေးကောက်ပွဲကရင်းနှောင်းဆွေတာတိန်တယောက်ပဲမဲသိသိရတော့တော်တော်များများကသူတို့နဲ့မဆိုင်ဘူးဆိုမျိုးသိထားကြတာပေါ့နော်အခုဆိုရင်အဲဒါလူတိုင်းကြီးကမဲတရားရမယ်ဆိုရဲအပိုင်းသူတို့မသိနေကြတာလည်းပါတယ်အဲဒါဆိုတော့ပြည်သူလူထုစိတ်ဝင်စားလာအောင်နောက်တစ်ခုကသူတို့မှလည်းနေတဲ့ပိုင်းကြီးရှိလာပြီဆိုတာသိလာအောင်ပေါ့နော်ဒါအေးဒီဆုံးမှာအဲ့ဒါကိုအချင်းယူပြီးတော့ပြင်ဆင်တဲ့
ရွေးကောက်ခင်ရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအသစ်အရထူးခြားချက်ကတော့ရွေးကောက်ခင်6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှည့်ဝဲမဲ့ပြီးရွေးချယ်ကြရမှာဖြစ်ပါတယ် Lame Ibela Adwema Sadin at the Wilame Civic Committee at the Twinine. Now Nenita Kala Adwe, Sangom Yuji Pyong Eto, Ludu Adwe Civic Pilla, Palau Swans on Ninja Bamle, Sangomu Yagon Dari Alunga, Soundi Akepian Nija Mabe, Pibala Kimia.
Kokansa Hain Pyabjagarashe, Akutaka, Chana Eri Data U Tangwe Chamakayare Pamule Surago Pyabjabi Baume. The name I passenger and my popularity, Meso at Yongtios and Nepatabi, three media ubri poma, Nasanga, ya, Pishides, ubi, Tawanga, Eridago, Tangwinga, then Chama like that Pipare, Tang Suya, Dea Suebi, Akulu, Machare Boma, the Yosasu, the Bodiago, Nale, the Boma Pauta, Pitelu, Taubiara, Rilashiva, Dijanguro, viewing the Mavan dream that good town Kanga, Yangumu and the dream people Tavarishin.
တင်းလိုက်ပတ်စင်ဂျာနယ်အတွင်းကအမတ်ဆက်ခွန်မှာဖော်ပြတဲ့ကလောင်ရှင်မူးဆေးဦးရဲ့မဲဆွယ်ပြုံးတရားစာနဲ့ပတ်သက်ပြီးတင်းလိုက်တိုင်းစုကဂျာနယ်တာဝန်ရှိသူတွေကိုတရားစွဲဆိုတာကိုတဝယ်မြို့နယ်တရားရုံးကတင်းလိုက်မိန့်ချမှတ်လိုက်ပါတယ်။တာဝန်ရံအေဒီတာကိုတိုင်းစိုးရဒွန်းညင်ကြီးမူကတင်းမီဒီယာဦးရဲ့ပုံမှန်23ခန်းနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့မိန့်ချတာ ယောသမယေတာချက်ဒီကတိုင်းသူရကွန်ဂျီချုပ်တင်းတယောက်ခွနဲ့ဝင်းချုပ်ရဲ့မိသားစုကိုရင်းကျုံးနေဆိုတာပေါ်နေတယ်ပေါ့လေ။နောက်တစ်ချက်ကကြတဲ့သူတွေဒီယောသာပါရာယေတာပေါ်ပြချက်တွေကဒီညာဥပဒေညာပေးထားတဲ့ရလဆောင်ထုတ်ဖို့ပြည့်စုံခွင့်ဆိုတဲ့အပေါင်းပေါ့နော်။ညာချေတောင်းတွေပေးတာနဲ့နောက်ဆုံးတက်ဖို့ပြည့်စုံခွင့်ကျွန်တော်ပေါင်းကိုကျော်လွန်နေရပေါ့နော်။အဲ့ရပေးတာရဲ့အခွင့်အရေးတွေကကျွန်တော်ညီပါရပေါ့နော်။အဲ့ဒါကြောင့်ဟိုခုလည်းပြည့်စုံနေလို့ကျွန်တော်တက်ပြီးတော့အမိန့်ချရတယ
်။အမှုရင်ဆိုင်နေရာတနစ်ကျော်တဲ့အချိန်မှာအမိန့်ချမှတ်လိုက်တာဖြစ်ပြီးအယူခံဝင်မဝင်ကိုတော့ရှင်းနေရင်းနဲ့တိုင်ပင်ပြီးဆုံးဖြတ်သွားမယ်လို့ကိုမျိုးအောင်ကဆိုပါတယ်။တေယောဇာမှာတော့ရက်ကွက်အုပ်ချုပ်ရေးမှူးစင်ကွမ်းကွေကိုဇက်ကောင်ဖြစ်ရည်သားထားတာလည်းဖြစ်ပါတယ်။တေယောဇာမှာတော့လျှက်စစ်မီတာကကိစ္စတွေလျှက်စစ်မီခဏခဏပြတဲ့ကိစ္စတွေကိုတယောရေးဖွဲ့ထားတာလည်းဖြစ်ပါတယ်။ဒီမှုကိုမြမသတင်းမီဒီယာကောင်စီတို့ဥစွာတိုင်ကြားခြင်းမရှိဘဲအမှုဖွင့်တရားရုံးရောက်ချိန်မှသာစုံးမပေးဖို့ဆိုပြီးစာဖို့ကြောင်းကြားခဲ့ပါတယ်။ဒီလိုမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့ကောင်စီအဖွဲ့ဝင်ဦးမြင့်ကျော်က
ဟိုတေယောဇာဆိုတဲ့ပုံစံကိုသူတို့ကဟိုလောက်ကောင်းလေသူတို့နားမလဲတာလို့တို့မဟုတ်သူတို့ကအဲ့ဒါမျိုးကိုလက်မခံနိုင်တာတခုခုဖြစ်နိုင်တယ်ပေါ့နော်သူတို့ကျင်းတဲ့တည်င်းပုံစံရေးတာမဟုတ်ပဲပြောစားပုံစံရေးတာဖြစ်တယ်နောက်တစ်ခုကတော့အဲ့ဒီပြောစားပါရေးတဲ့ဟိုအချက်လက်တွေဟာလားပြောစားမှာထောက်ပြခဲ့တဲ့ညစ်စစ်ဒါအပီကိစ္စတွေကလည်းအခုတကယ်ကိုနိုင်ငံတော်ရဲ့ဒိုင်မန်ဟန်ပုဂ္ဂိုလ်ဟိုတနည်းနိုင်ရှိစင်မှာဒီတင်းနိုင်တိုင်းကထောက်ဝေဖန်ထောက်ပြကြတယ်တင်ပြကြတဲ့ဟာတွေကအဲ့ဒီအကြောင်းအရာတွေပဲဆိုတော့တကယ်ဆိုရင်တော့ဒီတင်းနိုင်ကြတယ်ရဲ့ပျော်စာရဲ့ထောက်ပြတဲ့အချက်နဲ့အခုခီးရင်းစင်မှာဟိုဒီစားကန်ကြီးရောဟုတ်လားအဖွဲ့စည်းပြီးပြီးကဟိုတင်ပြကြတဲ့အချက်တွေနဲ့ကတကယ်ကိုဟိုထပ်တူနှီးပါလောက်ကိုကြနေတဲ့ဟာမျိုးဖြစ်နေတော့ဟိုတကယ်ဆိုရင်တော့ဒီဟာကဒီအခြေအနေရဆိုပုံပြီးတော့တောင်းဟိုစာဟာမိနေတယ်လို့ပြောလို့ရတော့မနော်ဒါပေမဲ့ပြည်တံပေးလိုက်တာတော့ဟိုနားမလည်နိုင်ဘူးလို့ပဲပြောမှာပေါ့နော
်တရားစွဲဆိုခြင်းတုန်းကအမှုကိုခြေဖြတ်ပြီးတင်းလိုက်ချာနေဘက်ကတိုင်းဒေသကြီးတရားလွှတ်တော်နဲ့နေပြည်တော်ပြည်တော်စုတရားလွှတ်တော်ချုပ်တို့ကိုရှောက်ထားခဲ့ပြီးမဲ့ပါလက်ခံခဲ့ရပါသေးတယ်ဇင်းမီရသမားတွေပေါ်တရားစွဲဆိုမှုဟာအရင်တမရဟောင်းသိမ့်စင်ဆိုရလက်ထက်ကတည်းအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်အရသာဆိုရလက်ထက်မှာပိုများလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုရခိုင်ဘက်ကအခြေအနေကိုလည်းနှာစင်ကြရပါမယ်ရခိုင်ပြည်နယ်တွင်းစစ်တပ်ဘက်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေကို ICC ဘက်ကစုံစမ်းစစ်ဆေးမဲ့အပေါ်ကြိုဆိုပြီးမြန်မာအစိုးရဘက်ကလည်းဘူးခံညင်းမနေပဲပူးပေါင်းဆောင်ရွက်တင်တယ်လို့အကြေခတ်တူကတိုက်တွန်းလိုက်ပါတယ်ဆိုရလှတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဘင်္ဂလားရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းအဖြစ်မှန်တွေကိုပြောပြဖို့အစဉ်သင့်ရှိတယ်လို့ပြောပြီး ICC ဘက်ကတကယ်လက်တွေ့ကြတဲ့ထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ဖို့ကိုလည်းတောင်းဆိုကြပါတယ် ICC မှာရိုဟင်ဂျာအရေးအမှုတည်ဆောက်နိုင်ဖို့ပနာမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်သွားမဲ့ခီးစဉ်ပေါ်တုံ့သက်ချက်အမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဆထောက်စခုနှစ်ခုနှစ်ဩဂုတ်လ9ရက်နေ့ကရခိုင်ပြည်နယ်တွင်းနယ်ဆက်ရဲစခန်းတွေကိုအေအာအက်စ်စံဖက်အဖွဲ့ကအစံဖက်တိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြားမှာတော့လုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမှုတည်ဆောက်နိုင်ရေးစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုအပြည်ပြည်ဆိုင်ရာရာဇ
ာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာလူမျိုးတုံးသက်ဖြတ်မှုစားတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းပြက်ပြက်သားသားညှင်းပယ်ထားပြီးတော့ဒီလိုဆွဆွဲချက်တွေဟာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါတာဖြစ်တယ်လို့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်လိုက်နာစရာမလိုဘူးလို့လည်းပြောကြားထားပါတယ်ရိုဟင်ဂျာဒုက္ခသည်အရေးလေ့လာအကဲခတ်သူဒေါက်တာခင်စုံဝင်းကတော့အခုလိုမျိုး ICC ရဲ့အရေးယူဆောင်ရွက်မယ့်အခြေအနေပေါ်မှာတက်မတော်အပါအဝင်မြန်မာအစိုးရအနေနဲ့ဘူးခံညင်းမနေပဲတန်တမာရေးနီးလပ်နဲ့အပြုသဘောဆောင်ပူပေါင်းဆောင်ရွက်တဲ့လို့အကြံပြုပါတယ
်အခုမြင်ရတာတော့ ICC ကတော့မှန်မှန်လေးသူလက်ဆရာရှိတာကြီးတစ်ဆင့်တစ်ဆင့်လုပ်နေတာပဲနော်အရင်ကလည်းဒုက္ခသည်စခန်းထဲမှာကျောင်းဆက်ခဲစစ်ဆေးခါလည်းရှိခဲ့တာပဲပေါ့လေနော်ဆက်ခါကျတော့အဖြစ်ဒီခုကရလာမှာပဲလေအဲ့ဒါကိုဒီမြန်မာပြည်ဘက်ကနေပြီးတော့မဟုတ်ပါဘူးမရှိပါဘူးဒီဆန်ကအကျွမ်းဝင်မအောင်လို့ပြောနေရုံနဲ့မလုံရဘူးဒီဆန်ကလေငါပြင်းနေတဲ့က room step ချစ်ကိုလည်းမထုံးမထားဘူးအဲ့ကြောင့်လို့ RC ရဲ့မှာမပါဘူး RC အင်းရဲ့မှာပြေကိုဓာတ်ရိုက်နော်အေးအေးဆောင်ရွက်လို့မရဘူးမှန်နဲ့သို့တော့ cholesterol impact ကရှိတယ်ဓာတ်ရိုက်မှာပြေကိုဝင်ပြီးတော့ပြုနေတဲ့ဟိုစုံစမ်းစစ်ဆေးပြီးတော့အေးအေးယူလို့မရသေးတိုင်အောင်အခုတင်ထားတဲ့အမှုကဘာလဲဆိုတော့ဘာလဲလဲဆိုတော့လူခုနှစ်သိန်းတစ်သန်းရောက်လာတယ်ဒီလူတွေကမဟုတ်ပါကြလားပြင်းရလာမယ်ဒီကွာဟုတ်တယ်မလားဘာလဲလဲဆိုအဲ့ဒီအဆီဒီကပါတယ်ဆိုတော့ဒီမိုးကြက်ပြစ်တာကိုဆက်လက်နဲ့ကားလို့မရဘူးနော်အဲ့ဒါကိုသိဖို့လိုတယ်ဟာ no 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 ပြောရုံနဲ့ဒီကိစ္စကပြီးတော့မှာမဟုတ်ဘူးဒီစစ်တပ်တွေမကဘူးတန်းစီပါကွာကစိတ်ခါချနေတယ်
ICC မှာရိုဟင်ဂျာအရေးအမှုတည်ဆောက်နိုင်မှုပမာဏစုံစမ်းစစ်ဆေးဖို့လာမယ့်မတ်လတဲ့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လာရောက်ဖို့ရှိတဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုဘလောင်ဒုက္ခသည်စခန်းနေရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျောင်းဆရာတဦးဖြစ်ခဲ့ဘူးသူရိုဟင်ဂျာဒုက္ခသည်ဦးမမော့အာလီကတော့သူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အင်မတန်မှဆိုးဝါးလာတဲ့အဆုလိုက်အပြုံလိုက်အသက်ဆုံးရှုံးမှုတွေလူခွေချိုးဖောက်မှုတွေကိုပြောပြဖို့အသင့်ပြင်ထားပါတယ်လို့ VOA ကပြောပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာဂျီနီဆက်ခင်ရတယ်ကျွန်တော်မောင်းတောက်ခင်ရတယ်ဘလက်တစ်အကြာဟိုတစ်ခင်ရတယ်မိန်းတွေမိချူခင်ရတယ်ကျွန်တော်အဲ့ဒီမှာအဝေးတတိကိုဗလာနဲ့ပဲကျွန်တော်ထွက်လာခဲ့ရတာဟောက်အမလည်းယူလာလို့လည်းမရခဲ့ဘူးအရှင်လည်းမရခဲ့ဘူးအတော်တော်ဆိုတာလည်းလုံးဝမရှိသလိုပဲအဲဒီမှာကျွန်တော်တို့ကကိုယ့်ရဲ့ဒီမှာရှင်းနေတဲ့လူတွေကလည်းအဲဘာမှလည်းတူတက်လာတာလည်းမဟုတ်ဘူးအသွင်းရတာလည်းမဟုတ်ဘူးတက္ကာကကျွန်တော်တို့ကိုဒီနေ့ဆက်ကတော့ပြောပြောနေတယ်လက်တွေ့ကြရဆုံးပြည့်တဲ့ကူပါမလာခဲ့ဘူးကျွန်တော်ဒုတိယအဲ့ဒီဆက်မှာလဲဆက်လက်ကျူးလွန်မှုတွေပြင်းနေမှုတွေရင်းသွင်းမှုတွေခံရတယ်ဒီမှာလဲကျွန်တော်စိတ်ပြင်းမှုတွေနဲ့ပဲနေရတာပါဘာဖြစ်လို့ဆိုတော့ဘာမှလဲတူတက်မလာလို့ဆိုတော့အမြဲတမ်းခံရတာပဲရှိပါတယ
် ICC ပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းရေးဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်တိမ့်ချီတဲ့ဒုက္ခသည်တွေအရေးအကြိမ်ကြိမ်လာရောက်စုံစမ်းမေးမြန်းလေ့လာနေပေမဲ့လို့အခုချိန်ထိညင်တာသူတွေအတွက်တရားမျှတမှုမရနိုင်သေးတဲ့အတွက်ကျူးလွန်သူတွေပေါ်မှာထိရောက်တဲ့ကိုက်တွဲဖြေရှင်းမှုနဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုဆောင်ရွက်ပေးဖို့ဥမ္မာမော့အလီကတိုက်တွန်းထားပါတယ်အခုလိုမျိုးရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းကျော်နေရပြည်အစီအစဉ်ကိုတော့မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြည်လာဖို့အစီအစဉ်ပြင်ဆင်ထားကြောင်းပြောပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးစိုးရိမ်နေကြဆဲမှုအခုအချိန်ထိနေရပြည်အစီအစဉ်ကအကောင့်ထဲမဖော်နိုင်သေးတဲ့အနေအထားမှာရှိနေပါတယ်ရှင်။
ရိုဟင်ဂျာတွေရဲ့အရေးကို ICC ဘက်ကလာရောက်စုံစမ်းစစ်ဆေးမယ်ဆိုတဲ့အပေါ်မှာမဆုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာသူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနှာစင်ကြရဖို့ရှိပါတယ်ရှင် VOA ကိုစားလိုက်ကနေဆက်သွယ်လို့ရ VOA American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်သတင်းသစင်ကဏ္ဍတွေမှာတော့တရုတ်ရဲ့ဝယ်လက်ထဲမှာအဓိကရောက်နေတဲ့မြန်မာကြောက်စိမ့်ဈေးကွက်အကြောင်းနှာစင်ရမယ့်စီးပွားရေးကဏ္ဍအရှိတောင်အာရှအားကစားပြိုင်ပွဲတွေမှာအတင်းလိုက် online ဂိမ်းကစားနည်းတွေကိုလည်းစုပေးမဲ့ကစားနည်းဖြစ်ပါဝင်လာတော့မယ့်အကြောင်းပြောပြပေးမယ်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာတော့
ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးတယ်လို့ကျွန်တော်ယူ
ဖူဘရိုက်ပညာသင်ဆုနဲ့အမေရိကန်ဟာဗတ်တက်သို့မှပြည်သူ့ကျန်းမာရေးမဟာဝိဒ်လေ့လာသင်ယူနေတဲ့ဒေါက်တာဆိုင်းလုံးတစ်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်းရောင်သတင်းတော်ကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုပြောပြပေးသွားမှာပါ။မြမကြောက်စင်းရဲ့အဓိကဈေးကွက်ကတရုတ်ဝယ်လက်ပေါ်မှာမူတည်နေပါတယ်။တရုတ်ဘက်ကကြောက်စင်းဝယ်အားကျလာတဲ့အခြေအနေကြောင့်ကြောက်သမားအများစုကတရုတ်လူမှုကွန်ရက်ဖြစ်တဲ့ WeChat ပေါ်မှာတင်ပြီးဝယ်လက်ကိုမျှော်ရတဲ့အခြေအနေကိုရောက်လာနေပါတယ်။ WeChat ပေါ်ကနေကြောက်ရောင်းရတဲ့အခြေအနေနောက်ကြောက်စင်းဈေးကွက်အတွက်နေဆက်မှာတရုတ်ဝင်ဈေးကွက်ဖွင့်ပေးနိုင်ရေးတွေကိုလည်းမျှော်လင့်နေကြတာပါ။မန္တလေးအခြေစိုက် KKT ကြောက်မြက်ရောင်းဝယ်ရေးကဒေါက်ခက်ခက်တင်နဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိနေထိုက်ကတင်ပြထားပါတယ်ရှင်။
ဒီကတော့ကျွန်တော်တို့ဒီကြောက်စိမ့်ဆိုတာကတော့ဘယ်လိုနည်းနဲ့ပဲဒီတရုတ်ကိုပဲအားကိုးပြီးရောင်းနေရတဲ့သဘောပါပဲ။တရုတ်ပြည်မှာကတော့အရင်တော့ဆိုရင်ကြောက်ရောင်းလို့အဆင်ပြေရပေါ့နော်။အခုဆိုရင်တရုတ်ပြည်မှာတွားရောင်းရတာလည်းအဆင်မပြေဘူး။တရုတ်ပြည်ကဈေးကွက်ကွာလေရှင်နေမပေါင်းပေါ့နော်။တရုတ်ပြည်ကတကယ်ချင်းနဲ့ဆိုင်ရန်တွေပဲဖွင့်ထားတယ်။သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့စီကိုပြန်ပြီးတော့မဝယ်နိုင်ဘူးဖြစ်နေတာရှင်။အဲ့ဒါဆိုတော့တရုတ်ပြည်ကဈေးကွက်ကတိတ်ပြီးတော့မဝယ်နိုင်တဲ့အခြေအနေမျိုးပေါ့နော်။ဒီမှာကျတော့လေဒီချက်တွေနဲ့ပါပြီးတော့တရုတ်ပြည်သားရောင်းလာတော့ရှိတယ်။ဒီဦးချက်တွေနဲ့ကျတော့သူတို့တရုတ်တွေကပါတယ်လေ။သူတို့လောက်ပိုင်ရရှိတယ်။ကျမတို့ကမလုပ်တတ်ကြဘူးပေါ့နော်။လုံလဲမလုပ်နိုင်ဘူး။အဲ့သူတို့ကအဲ့ဒီဦးချက်မှာကျတော့လေသူတို့တိုက်တဲ့ဈေးကိုပေးတယ်။ဟိုပေါက်ဈေးမဟုတ်ဘူးပေါ့မှာလေ။အဲဒီမဟုတ်တဲ့ကကြတော့တကယ်တန်မိုးရှိတဲ့ပစ္စည်းတွေကြရင်တော့အဲ့ဒီဒီချက်ဝိုင်းမှာကျွန်တော်တို့မရောညာဘူးကောနော်အမေတော်ပစ္စည်းလေးတွေခါပိုင်းပစ္စည်းလေးတွေအောက်ပိုင်းပစ္စည်းလေးတွေကတော့ဝီချက်နဲ့ပဲရောင်းရဖို့ကြတယ်ကောနော်ကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့ခါကြတော့လေအဲ့ဒီဒီချက်ကတတော်ကိုစီးရကြတယ်ကောနော်ကျတော့သူကမမြင်ရပဲနဲ့သူတို့စိတ်ကျထင်လာတဲ့ဈေးကြီးအဲ့လိုပြီးတဲ့ခါကြတော့ဇယန်းတရာဈေးကွက်ကိုဖြစ်နေတာကောနော်အဲ့လိုဖြစ်နေ
ကျောက်စင်းကခုနမခက်ခက်တင်ပြောသလိုတရုတ်ကိုပဲဒါအားကိုးကြရတာပါဆိုတော့တရုတ်ဘက်ကဘာကြောင့်မြန်ကြသွားတာလဲဗမာဘက်ကအခွင့်အရေးဘာတွေကောက်လို့လားဘလို့ကြောက်မှလဲရှင
်အဲကျမထင်တာတော့ဗမာဘက်ကလည်းတချို့အခွင့်ကောက်တယ်ပေါ့နော်အခွင့်ကောက်တယ်ဆိုတော့မရေကျမတို့ကျမကိုယ်တိုင်လည်းအခုရှင်တရားဝင်အခွင့်ကိုစောင့်တဲ့တဲ့ကြောင့်ကျမကိုယ်တိုင်လည်းအခွင့်စောင့်ပြီးတော့ပဲရောင်းချင်တယ်ပေါ့နော်အခွင့်ကောက်တော့ကျမလက်ခံတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကကျမတို့သူတို့ဒီမှာကျမတို့ရဲ့ကြောက်တွေကအများကြီးရောက်သွားပြီးမှရှင်းပြောရင်သူတို့ရဲ့ကြောက်တွေများနေတဲ့အတွက်ကြောင့်မို့လို့သူတို့အင်ဒီပင်အဲ့လိုပေါ့နော်သူတို့ဈေးကွက်ကျတယ်ကျမတို့ပထမအစိုးရလက်ထက်သေးကဒီကြောက်တွေကတော်တော်ပုံသွားပြီးပေါ့အခုချိန်လည်းသူတို့ဟိုပစ္စည်းတွေကလည်းဒီလိုနဲ့ရှားလာတယ်ကြောက်တွေကရှားလာတယ်ကြောက်ကရှားလာပြီးတော့လူကြီးတဲ့ချိန်မှာလည်းကြောက်ကမရဘူးဒါပေမဲ့တကယ်တော့ဝယ်ကြည့်ရင်တော့လေတကယ်ရောင်းတဲ့ခါကျရင်လေရောင်းရစင်မှာရောင်းရတယ်အဲ့လိုမျိုးပေါ့နော်ဈေးကွက်ကမမှန်တော့ဖြစ်မှာပေါ့နော်အမဟိုရှင်းရွံ့တော့မှသူတို့စီမှာတောက်ပြပုံးနေတာပုံးနေတဲ့ခါကျတော့ တို့ပြည့်တဲ့ဒီနေပဲကျမတို့ကရောင်းနိုင်ရောင်းမရောင်းနိုင်ရောင်းနေအဲ့ဒီပုံစံမျိုးကြီးနောက်သူတို့တရားဝီချက်လူတွေကလည်းဆိုလို့ရှိရင်ကြောက်ကြောက်နားမလဲဘူးနားမလဲပဲနဲ့သူတို့လူမျိုးတွေအလုတ်တစ်ခုဖြစ်အောင်လို့သူတို့လုပ်တဲ့ပုံစံလိုပဲခုလည်းဝီချက်ဆိုရင်လည်းသူတို့ကန့်တက်လိုက်ပြီးမှရယ်ကျွန်တော်တို့ပုံမှန်ကြီးရနေပြီးဝီချက်ကိုရိုးရိုးလုပ်လို့တောင်မှစိတ်အဆင်မပြေတော့ဘူးတရုတ်ကငယ်ချင်းကနေထောက်ခံမှလာကျမတို့ပြန်ပြီးလုပ်လို့ရတဲ့အနေအထားမျိုးရှိခဲ့တယ်ခုဝီချက်ကိုကျမပြန်လုပ်ခဲ့ရတယ်ပေါ့နော်အဲ့လိုပဲဒီကြောက်ကိုလည်းသူကဝီချက်တွေနဲ့ရောင်းတဲ့ခါကျတော့အဲဒါကတစ်ဖက်ကလူကလည်းဒီဖုန်းပေါ်ကနေလည်းအမြင်နဲ့ပဲဝေကြတယ်အမြင်နဲ့ပဲရောင်းရတဲ့ခါကျတော့တချို့တန်ဖိုးမရှိတဲ့ပစ္စည်းကလည်းဈေးရတင်ရတော့မယ်တန်ဖိုးရှိတဲ့တကယ်ပစ္စည်းတွေကလည်းဈေးမရနိုင်ပုံမှာလေအဲ့ကျတော့ဒီရာပေါ်ပေါ်သွားတဲ့ပုံစံမျိုးလေးဖြစ်နေတယ်ပေါ့နော်အဲ့ဒီဝီချက်ကလည်းဒါနဲ့လုံးလုံးစေကြတော့လေစောင့်ဝင်နေရတယ်အဲ့ဒီဝီချက်မှမရှိနေရင်ကျမတို့ဒီမန္လီကျဝိုင်းမှာကျတော့လေအဆင်မပြေဘူးမအဲ့လိုဖြစ်အဲ
့တော့ဒီမန္လီကျဝိုင်းကအဓိကတော့ဒီဆိုင်မှာတင်ရောက်လာတဲ့ဝီချက်ပေါ်မှာဓာတ်ပုံလေးတွေတင်ပြီးတော့ဒီလိုပဲဟိုဝိုင်းသဘောမျိုးရောင်းနေကြရတာပေါ့နော
်ဟုတ်တယ်ဟုတ်တယ်မကြီးကျမဆိုရင်လည်းဒီယတနာမောမှာကျမဆိုင်ချင်ထားတယ်လေဒါပေမဲ့ကျမတနေကုန်နေလို့ဟုတ်တယ်လားကျမလာတာဟိုဒီဝီချက်တရုတ်ကြီးရဲ့ဝီချက်မှာပဲကျမတချို့ပစ္စည်းကိုဝိုင်းမှာပစာလေးပြီးထားပြီးတော့တိုးနေရတယ်သူတို့တိုးနေရပေါ့နော်အဲအဲ့ဒါလေးတွေလည်းကျမရောင်းနေရတယ်
အဲ့တော့ကြောက်ဝိုင်းမှာရောကြောက်အဝင်ကကျသွားပါသလားပုံမှန်မဲလားရှင
်ဟုတ်ကြောက်ဝိုင်းမှာကျတော့ကျမတို့ကြောက်ဝယ်တဲ့ခါတိုင်းဈေးကများတယ်ပေါ့နော်ဈေးများနေတယ်ကြောက်ကချပါတယ်ကျမတို့ပြင်ရောင်းတဲ့ခါကျရင်ကျတော့လေကျမတို့ဝယ်တဲ့ဈေးကိုရကျင်လည်းရတယ်အဲမရကျင်လည်းမရပေါ့နော်နည်းနည်းကျိုသွားတာလည်းရှိတယ်ပေါ့နော်အဲ့လိုပေါ့ရောင်းအားရေကွက်ပြီးနည်းနည်းလေးဖြန့်တဲ့ပုံမှာတော့မူတည်တယ်မှာအဲ့နဲ့ကျင်းပြေပေါ့တော့တက်ချက်လို့မရတော့ဘူးရင်တော့ဆိုရင်ကျွန်တော်တို့ဒါဝယ်ပြီးဒါဘယ်လောက်ရမယ်ဆိုလို့ခါမျိုးတွက်လို့ရတယ်ခုနောက်ပိုင်းကတွက်လို့မရတော့တချို့ပစ္စည်းတွေဆိုလည်းတစ်စောနဲ့မထွက်တဲ့ပစ္စည်းအများကြီးရှိအဓိကတော့အဲ့ဒီဝီချက်ရဲ့သူ့ရဲ့ဖုန်းအောက်မှာကျွန်တော်တို့ကတ်သွားပြီးတော့ကလေးတွေတိုးနေကြတယ်ပေါ့နော်အဲ့ဒီချိန်မှာပဲဟိုဘက်ကဝယ်တဲ့လူနဲ့ပြိမတာတယ်ကျွန်တော်တို့ရောင်းရမှာအဲ့လိုပေါ့နော်
ဟုတ်တရုတ်ဖက်ကိုပစ္စည်းတွေယူသွားပြီးတော့ရောင်းဖို့ရောက်တော့ရလွယ်ပါသလားမလဲ
မလွယ်ပါဘူးရှင်အဲ့ဒါကြတော့လေဟိုတရုတ်ပြည်ဘက်ကိုကြတာတော့လမ်းမှာဘုမာပြည်ဘက်ကတရားဝင်မဟုတ်ရှင်တော့အခန်းစီခံရနိုင်တယ်ပေါ့နော်အဲ့လိုတော့ရှိရပေါ့နော်ဒါပေမဲ့လေတရားဝင်ထွက်ဖို့အတွက်ကြတော့လေဒီဘက်ကဒီဘက်ကအစိုးရဘက်ကနေပြီးတော့လွယ်ဖို့ဆိုကျွန်မစိတ်ချင်ရတော့မှလေအဲ့ဒါကိုလေတရားဝင်ကျမတို့တရားမဝင်မဲ့ဒီပြည်ကကျမလာဆိုရင်တော့မူဆယ်ရဲ့ဒီဘက်ချမ်းမှာပုံမှန်ရောက်သေးတဲ့တခုကိုသူတို့လိုပဲကျေကောင်းမှလည်းရှိတယ်လေကျေကောင်းမှရှိတယ်လို့ပဲကျမတို့မူဆယ်ဘက်ချမ်းမှာကျမတို့တရားဝင်ဆိုင်နေခုရောင်းချလက်ချက်တွေနဲ့ကျမတို့ခုရောင်းချမယ်ဆိုရင်သူတို့လိုချင်လို့လာဝယ်မယ်ဆိုရင်တော့အဆင်ပြေမယ်လို့ကျမထင်တာပေါ့နော်ဒီလိုကျမတို့နိုင်ငံကလူတွေကအကုန်လုံးကအဲ့ကျမှာဘာပဲပြောပြောတရားမဝင်ပတ်ကြတဲ့လူကအများကြီးဖြစ်နေတဲ့တရားမလို့သူတို့ပြီးတဲ့ဈေးနဲ့ကြိုက်ရအောင်မကြိုက်နေအောင်လို့အဲ့လိုမျိုးပုံစံမျိုးလေးဖြစ်နေတာနော
်အဲ့တော့ဒီဝီချက်နဲ့ရောက်တော့ရောဟိုရောင်းရဝယ်ရတာစိတ်ချရပါသလား
အဲအဲ့တခုကတော့တရုတ်ပြည်ဘက်မှာတောင်းရောင်းမယ်ဆိုရင်တော့ဝီချက်ပြီး၃ရက်လောက်နေမှာပတ်ဆံရတယ်ဒါပြင်းနဲ့မကျင်းသေးဘူးမှာသူကသူပြန်သူ့လမ်းနေတဲ့အချိန်ကိုပြန်လာတာဒီဘက်ကပတ်သက်မရဘူးမကြိုက်ဘူးညာအဲ့လိုမျိုးပြန်လာနေတော့ဘဝမတည်နိုင်ကျိုးပြီးရုံချက်ကတော့ဒါပြင်းနဲ့ဗမာပြည်မှာတက်တော့ကျမတို့ကြောက်ဝိုင်းတော့တက်တော့နည်းနည်းလေးကန့်တက်ထားတယ်ကန့်တက်ထားတယ်ဆိုတော့ပါစနစ်ကိုလည်းသူတို့ကန့်တက်ထားသေးတယ်ကျမတို့ဒီကြောက်ဝိုင်းကနောက်ပြီးတော့ကြောက်ရုံနဲ့အောင်လည်းပွဲမှန်လို့မရအောင်ပါသူတို့ဆိုရင်တော့တက်ဆောင်ချက်ချင်းပဲချခိုင်းထားကြရတယ်ဒါပေမဲ့ဒီချက်ရောင်းလာခြင်းပြည်ပြည်ဆိုရင်တော့ဗမာပြည်ကအကြောက်ဝိုင်းနဲ့ဝီချက်ရောင်းလာတဲ့လူကကျမတို့ဗမာပြည်ကတားတယ်ကိုယ်နိုင်ငံမှာလည်းရောင်းရတဲ့ခါကျတော့နည်းနည်းစိတ်လေးခိုင်နေပေါ့နော်ပြီးလို့လည်းပြန်ပြီးတော့ကျမတို့ပွဲမလာနိုင်ဘူးပေါ့နော်အဲ့လိုမျိုးလေးရှိတယ်တရုတ်ပြည်ကဝီချက်မှာတွားပြီးတော့ရောင်းတဲ့လူတွေကတော့သူတို့ကသူတို့စိတ်ကြိုက်တယ်10%လည်းနှုတ်10%လည်းနှုတ်ကြည့်ဆက်တကွာသူတို့ပြန်ပြီးတော့ပွဲနိုင်ရင်မကြိုက်ဘူးဆိုပွဲနိုင်ရင်လည်းလာမယ်3-4ရက်နေမှလည်းအဆက်ပြေးပြန်ပြေးတချို့ဆိုလည်းမပြေဘူးပြဿနာကြီးတက်တယ်ပေါ့နော်အဲ့လိုမျိုးလေးရှိတယ်မှာဟုတ်
မတ်တန်ကီထိုက်စီစဉ်ပြဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှာလည်းပြန်လည်နှာစင်နိုင်ပါရဲ့ရှင်
။ဆောရှိပါခင်ဗျာ
လက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြင်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တက်မလို့ဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူးဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲညှော်လင့်လို့ရပါသလားလာမယ့်အင်္ဂါနေ့ညတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးလူရဲ့တော်ရရှိနေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-3-2-3-2-5-5-5လေးဖြစ်ပါတယ် email address ကတော့ burmeseggviewingnews.com ဖြစ်ပါတယ်ခင်ဗျပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရရှိနေကိုကြိုဆိုပါတယ်ခင်ဗျာ
နောက်ပိုင်းအင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်အခုနှစ်ကုန်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အရှိတောင်အာရှအကစားပြိုင်ပွဲ C game မှာအသင်းလိုက် online game ကစားတဲ့ e-sports ကစားနည်းကစုပေးတဲ့ကစားနည်းတစ်ခုအနေနဲ့ပါဝင်လာတော့မှာပါဒီတော့မြန်မာနိုင်ငံမှာရောနိုင်ငံတကာပြိုင်ပွဲဝင်နိုင်မှုအတွက် e-sports အသင်းတွေဘလောက်အဆင်သင့်ဖြစ်နေကြပါပြီလဲမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ C game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပ်ပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ C game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ် e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘလောက်စိတ်ဝင်တစားရှိကြသလဲဘလောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကစမ်းနဲ့ချီရှိနေပြီလို့ပြောပါတယ
်မြန်မာနိုင်ငံမှာတော့ဒီနေ့တည်းကအခုဆို e-sport တော့စိတ်ဝင်စားလာကြတယ်ကစားရေးရှင်မှလည်းများလာပြည်ရယ်လည်းတော့ကစားကြပါတယ်မြန်မာနိုင်ငံမှာတကယ်ဟွာပါမရှိရဲ့ဒီချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါကိုယ်ဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိတယ် mobile player ဆို4000လောက်ရှိတယ်ခဏအားလုံးပေါင်း56000လောက်ရှိနေဒီမှာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်ဒါတူတဲ့ကစားသမားအကြီးဆိုတော့ပေါ့နေတိုင်းဆိုရင်တော့အာတဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်လေးပုံတော့ပုံလောက်ရှိရင်ရှိမှာပေါ့ဒါပေမဲ့ကစားသမား56000လောက်ရှိနေခဏ
e-sports ဆိုတာကကမ္ဘာနေရာဆောင်က gamer တွေ internet ကွန်ရက်ထဲမှာစုံပြီးတော့ online ကစားကြတဲ့ electronic game ဖြစ်ပါတယ်။ computer သုံးကစားကြသူတွေဆိုရင်ညနှုန်းမြင့် internet ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile နဲ့ phone သုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘိုးတော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတက်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ option ရှိမှရေလို့တော့မဟုတ်ပါဘူးကွာ။အဓိကတော့ဒီ player အတင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်ဒီကလိုဘာလို့တော့ဒီအပြင်းသား၅ရောက်ချင်းချင်းစီးပြီးတော့ရှိမယ် communication ကောင်းမယ်အင်းမော်အပြည့်ဝရှိမယ်ဆိုလို့ရှိရင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရှိမှကစားလို့ရတယ်လို့တော့မဟုတ်ပါဘူ
းဘာလို့လဲဆိုတော့သူကအများအား online မှာကစားနေရတဲ့ခါကျတော့ at least ဆိုဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုရယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေကိုရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အယူအယီနေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှိရင်ပါရမီရှိရဲ့တက္ကသိုလ်ကျောင်းသားတွေကိုနောက်ပိုင်းဟိုစကောလာရှစ်တွေစပွန်ဆာရှစ်ပေးတော့လို့ရှိပါကျွန်တော်တို့အနေနဲ့တော့ဒီအတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိရဲ့ကစားသမားတွေရောအခုလည်းတချို့ကျွန်တော်တို့စပွန်ဆာရှစ်ပေးထားတဲ့စကောလာရှစ်ပေးထားတဲ့ကျောင်းသားတွေဒီကူရှိပါ
ဒီကစားခြင်းတဲ့သူတွေပေါ့နော်ဒီ e-sport ဆိုတာကိုသိလာပြီးတော့ကစားခြင်းတဲ့သူတွေအတွက်ကဘလောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
။အော် PC platform မှာကိုယ်အိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်ငွေချင်းနဲ့ရှိပြီးဆော့လို့ရပါတယ်။ PC ကတော့ PC ကတော့ facility ပို့လို့ရပါဘောနော်။ mobile ကတော့အမှမှာဖုန်းတလုံးမရှိတဲ့အနေနဲ့ရှိရဆိုကစားလို့ရပါပြီ။ကစားရတဲ့နေရာမှာပေါ့နော်နှမျိုးရှိတယ်။ advanced ကစားရုံတစ်သက်ဒါမှမဟုတ်အပြည့်ကျ professional game ဝင်ဝင်ဝင်တဲ့ဟိုလိုကစားလို့ရပါတယ်။အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် issue ကြံလောက်တာအောင်နိုင်ငံသားလာလို့ပဲပွဲတွေကတော့မြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်ကိုယ်ပါကိုဒီနိုင်ငံတကာအသင်းကြီးပြိုင်ပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်ကိုယ်ပါကိုအသင်းဖွဲ့ပြီးတော့
ဒီနိုင်ငံတကာ e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီ
တော်တော်လေးတော်တဲ့အဖွဲတွေပေါ့နော်ဘယ်လောက်ရှိပါလဲ
ဒီစီမှာဆင်းတော့ချင်းဗာထရန်တို့ဘာလို့ flash တို့ခုနောက်ပိုင်းဆို flash တို့ပေါ့နော်ရှိပါတယ် mobile မှာဆိုလည်းဗာမီစောတို့တခြားအဲနေလည်းရှိပါတယ်၄၅ဘောလောက်ရှိပါတယ်နိုင်ငံသားနဲ့ရှင်ကြံနေလို့ဒိုတူးမှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီးစင်းဗာထရန်က WESG C ပေါ့နော် War Electronic Sport Game C ဆိုတဲ့တကယ်အပင်လာရှိတဲ့အမိုင်းရှိတဲ့တိုင်ပွဲကြီးမှာဝင်ရောက်ရှင်ကြံပြီးတော့ second runner ကရရှိခဲ့တာဒါမြန်မာပြည်ရဲ့တမိုင်းမှာဆိုနိုင်ငံတကာပြိုင်ပွဲမှာတပြားပထမဆုံးရတာပေါ့နော်မြန်မာနိုင်ငံ team the trend နဲ့ဒါမျိုးကြီးရှိလာပြီးအခုမနစ်ကဆိုလဲ MSC mobile sport ပေါ့နော် mobile legend bandan southeast asian cup မှာလဲကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြီးဗာမီစကောသွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံတကာပြိုင်ပွဲတွေမှာမြန်မာအသင်းတွေကတစ်ပြေးပြေးတက်လန်းလာပြီပေါ့နော်ကိုရေးရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံတကာပြန်ပွဲတွေများများလာပြီးတော့လုပ်နေကျွန်တော်တို့မြန်မာနိုင်ငံသားကြကိုရေးများများများရလေ International Stage ပေါ်ကိုပြီးတက်လန်ဖို့လွယ်ကူလေးပဲဖြစ်ပါပ
ါနိုင်ငံတကာပြန်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်စူကြီးကလည်းတန်းတဲ့ချီအထိပေးတာမဟုတ်ပြန်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
ရှိရမှာရှိရမှာဒီ WESG အတွက် team veteran သွားပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ WESG ပူးပေါင်းပြီးတော့ပေါ့နော်သူတို့ဒီကနေလေရင်စားတက်တာမျိုးစားရန်ကုန်လေရင်ပြန်ဆင်းပြန်ရောက်တဲ့အထူးအဆောင်ပံ့ပိုးမှုတွေမျိုးစုံနဲ့ကျွန်တော်တို့ကပြုလုပ်ပေးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်ဒီခုနောက်ပိုင်းပို့ပြီးတော့ကစားသမားတွေပံ့ပိုးလာကြပါပါကျွန်တော်လက်ပိုင်းဆောင်ရှေ့လျှောက်နိုင်ငံကဂျန်ဝဲတွေဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကစားသမားတွေနိုင်ငံသားကစားသမားတွေနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်းပြနိုင်ဖို့ကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာ
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အောင်ရှာအကစားပြိုင်ပွဲစီးကိန်းကြလို့ရှိရင်e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
်အခုကျွန်တော်တို့ဝင်ဟိုအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနနဲ့စုံစမ်းကြည့်ရှိရတော့သူတို့ဒီ e-sport ဝင်ပြိုင်ဖို့ရာသီဝါပြီသူတို့ plan နေလဲလုပ်နေပြီသူတို့ plan လဲပဲခြင်းနဲ့ plan လဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါရမီရှိတဲ့ဒီနေရာတွေကိုရွေးချယ်နိုင်ပြီးတော့ data training ပေးကံနေပြန်ပြီးဝင်ရောက်ပြန်မယ်ဆိုလို့ရှိရတော့ဒါတကယ်ကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်စဉ်းစားပါတယ
်။ရန်ကုန်မြို့မှာဒီပထမဆုံး e-sport game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမဲ့ Olympic ကြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sport ကို Olympic အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာ Olympic Committee IOC ကဆုံးဖြတ်မှာဖြစ်ပါတယ်ရှင်။
မဆင်မြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါလေရှင်အခုမှအေးတနာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရမှာပါကဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပဲသီးသီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထူးတွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါလေရှင်
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာစတိုင်အကြဆုံးမင်းသားမင်းသမီးတွေကဘယ်သူတွေပါလဲဒီလိုမျိုးကမ္ဘာတစ်ပတ်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာတွေကိုပြောပြပေးသွားပါမယ်ရှင်အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသားမင်းသမီးတွေအားလုံးအလှဆုံးဖက်ရှင်တွေဝတ်ဆင်ပြီးတော့မွန်ပိုင်းမှာကျင်းပတဲ့ The Finfell Glamour and Style Awards ဆုချီးမြှင့်ပွဲရောက်လာခဲ့ကြပါတယ်ဖေဖော်ဝါရီလ၁၂ရက်နေ့ကကျင်းပတဲ့အဲ့ဒီစုပေးပွဲကိုမင်းသမီးဒီပီကာပက်ဒဂွန်ကတနာကြောင့်မီအတောက်ရောင်နဲ့အပေါ်ကကိုချက်ကော့ဆက်ကိုခဝင်ရှိင်းနဲ့ဝတ်ဆင်လာခဲ့တာပါခါမှာဂရနိုက်အမဲရောင်ကပတ်ကိုခြိကျထားတဲ့မင်းသမီးဒီပီကာပက်ဒဂွန်ကအလပအသားနာဆုံးမင်းသမီးဆုရတော့ပါတယ်မင်းသမီးတွေကခဝင်ရှိင်းကိုဝတ်လာတဲ့အပြင်တချို့တွေကတော့ဘောင်းမီနဲ့ကုတ်အင်းကြီးဝမ်းဆက်တွေဝတ်လာကြတာနောက်ပြီးတော့အိန္ဒိယရိုးရာစာရီရှိင်းတွေဝတ်လာကြတာတချို့ဆိုရင်လည်းလဲလဲဖြာတဲ့ဝတ်စုံတွေနဲ့ပွက်တက်လာကြတာတွေ့ရပါတယ်။နောက်ထပ်နာမည်ကျော်မင်းသမီးဆွမ်းနန်းကပူးကတော့အမဲရောင်စာရီကာဝင်ရှိကိုတေချာအသေးစိတ်ဒီဇိုင်းလုပ်ပြီးချုပ်ထားတဲ့ဘလော့စ်အင်ဂျင်နဲ့ဝင်လာပါတယ်။
ตุกาจารอสไตล์จาจงเมนมิสุจาตัวราวาอะคายอกชินเนเนเนเมจอเรเมนาชะฮิกะปูกาโรสไตล์จาจงเมนาสุยาสิบาเรเนเมจอเมนเมจิราคากะอินเดียอยู่ยาอินญีชินเนบามิโกเซนซวยยองเซนเนนลาราบาดีโบยอะเนเซนจิมาริจาปวยผิดปิยอ ဒီလိုအချက်တွေပေါ်မှာမူတည်ပြီးတော့စုရွေးချယ်ချင်းနေကြတာဖြစ်ပါတယ်။အင်းဒီချောလန်နိုင်ငံမှာ900ကျော်လောက်ထဲရရှိခဲ့တယ်လို့ယူဆရတယ်။ပက်ထရာမျိုးကိုတီးခဲ့တဲ့အစ္စလမ်ဘာသာမပေါ်ထွက်ခင်ကာလအာရဗ်နယ်ပေါ်ရဖြစ်တဲ့နဘီဒီယန်တွေဒေဂနာယာတွေကကြောက်တုံးတွေကိုထွင်ပြီးတော့ဆောက်ခဲ့တဲ့နှစ်2000တက်တန်းရှိမာဒါယန်ဆာလဲနေရာဟာယူနက်စကိုကုလသမဂ္ဂရဲ့ကမ္ဘာအမွေအနှစ်သတ
Andrea Bucelli ga Conte party o na pyo La Donna Montpellier ne Donna Non Vivi Mai ro pawin tu ye name a chaw dong tchin ni lo chwe pwa la bu ka ka chwe pwa ka ba tu ye naw song tchin ni lo sorry ye yang lu song pye song lo ka chwe pwa ma tu ye naw ma tan song ti wai ni khwa ya naw khan tin ni de nya la a phi tan wai di pwa ro ma ro mi bong ne a long 600 la lut khe pyo da ha Elura myo ma mi bong myan pwa ro ko patama au song chin chin ba la le phit ba yin Winter at Tanturo Puero Goro, Fegrela Nesseton in it, Jimpama Pipio, Ama, Jinjimu, Nubinane, the Mayan Way Sina, Query Power Malaysia. ဒီသတင်းအောင်သတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်နေ
အေးဒါနာကျော်ရဲ့တက်တန်ရောင်သတင်းစာကိုနားဆင်ကြကြရပါရှင်အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ဖူးပရိုက်ပညာသင်ဆုနဲ့အမေရိကန်ပြည်ထောင်စုဟာဗတ်တက်တူမှာပြည်သူ့ကျန်းမာရေးမဟာဘွဲ့တင်ယူလေ့လာနေတဲ့ဒေါက်တာဆိုင်းလုံးတစ်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်မှတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
ကျွန်တော်မမီလေးရဲ့ဒီငယ်တော့ကဖီမီနာလေးလောက်တော့ ဒီတော့တဲ့လိုင်းပြီးတော့ချောင်းနေမှာရေကူးခဲ့ရတယ်ကျွန်တော်မွေးရစာတိဖြစ်တဲ့မန်ယံမြို့ကမန်ယံချောင်းမှာတကယ်ကျင်းနေတဲ့ရေအနေနဲ့တော့ကူးခဲ့ရတယ်ခုထိမြင်ရနေတော့ပါပဲကျွန်တော်အမိမကတော့တများနေလို့ချမ်းသာဘူးအိတ်တုံးကတော့ဖီမီကဒါသမီးထောက်ပံ့ဖို့တော့ရုန်းကန်ရတယ်ကျွန်တော်ကအเจ้าမှာစုရင်ရတော့ပညာရေးမှာထူးချင်နိုင်တယ်ဆိုပြီးတော့ဖီမီကတိုင်းတော့မှာရှိတဲ့တော့စီမှာ ကျွန်တော်အခဲပေါ့ကံလုံးဆောင်နေပြီအမှတ်ကောင်းတော့စေချောင်းရတယ်မန္တလေးစီတက်တုံမှာကျွန်တော်ဆရာဝန်ပွဲညခဲ့ပါတယ်ဒီရလက်တွေဟာကျွန်တော်မိဘတွေရဲ့အမျှော်မြင်ရှိမှုတွေဆွေမျိုးသားချင်းရဲ့ပံ့ပိုးမှုတွေမှာပါပဲနဲ့ကျွန်တော်တင်ရအောင်မရောက်နိုင်ပါဘူးဆိုချောင်းပြီးရခါကျတော့ကိုလုပ်ငန်းလုပ်တော့မယ်အလုပ်ရွေးချယ်မှုတွေပတ်သက်တာတွေ ကိုကြီးကိုယ်တိုင်နဲ့ပတ်သက်တာနေအဲ့ချိန်ကတော့မိဘတွေကတော့တိတ်ပြီးတော့ဝင်ရောက်ဆက်ဖက်တော့ဘူးသူတို့မြင်ရတော့ညာရင်တင်ပေးလိုက်ပြီးကိုကိုဆုံးဖြတ်နိုင်ပြီဆိုပြီးတော့ယူဆလို့လည်းဖြစ်ကောင်းဖြစ်မှာပါကျွန်တော်အဲ့ဒီကလေးကကိုကိုကိုဆုံးဖြတ်ချက်တင်ကိုကိုကိုလှုပ်လှန့်လှုပ်ပန်းခွင့်ရှိခဲ့တယ်ပေါ့နော်ဆိုတော့အကြောင်းပြီးတော့ယူရန်နဲ့ NGO တွေမှာကျွန်တော်အလုပ်တွေလုပ်ခဲ့တယ်။အခုလက်ရှိကတော့ Fulbright ပညာတော်တင်တဲ့ Harvard မှာပြည်သူ့ချမ်းမာရေးမဟာဘွဲ့ကိုတည်ရောက်နေပါတယ်။ဆိုတော့ကျွန်တော်ဖြတ်တန်းလာတဲ့ဘဝရဲ့သင်ခန်းစာအရအရေးကြီးတဲ့ကျွန်တော်ရဲ့ယုံကြည်ချက်၃ချက်ကိုဆွဲထုတ်ပြီးတော့ပြောပြပါဆိုလို့ရှိရင်တော့ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးတယ်လို့ကျွန်တော်ယုံကြည်တယ်။ကလေးတစ်ယောက်ရဲ့ဆေးရှောင်မဲ့အနာဂတ်အတွက်သူငယ်စဉ်ကလေးကကြုံတွေ့ခဲ့ရတဲ့အရာတွေဟာအရင်အရေးကြီးပါတယ်။ဒုတိယအချက်ကတော့လူတိုင်းတန်ဖိုးရှိတယ်။ခွင့်ရင်းနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲ။ဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာတဲ့အခွင့်အရေးကိုအမိအရာစုကန်ပြီးစူးစမ်းအထောက်ဖို့အရန်ရည်ကြီးလို့ကျွန်တော်ချင်ပါတယ်။တတိယအချက်ကတော့လူငယ်တွေကိုဖြစ်ချင်တာကိုတည်အောင်လုပ်တင်နေလို့ချင်တယ်။ကိုဖြစ်ချင်တာကိုရည်မှန်းတာတည်တဲ့လူငယ်တွေဟာစံတဝါဝါတွားတဲ့လူတွေစားလို့ရှိရင်တော့ကိုရဲ့ပန်းတိုင်းပေါ်ကိုတဆိုင်မမတ်ရှောက်လို့ရပြီပေါ့။ခုခေတ်မှာရွေးချယ်စရာများတဲ့ခါကျတော့ရွေးချယ်မှုကအရင်ကျခဲ့တယ်။ဒါပေမဲ့ကိုကိုကိုအမြဲတမ်းလေ့လာစမ်းစစ်နေမယ်။ကိုပါတန်ဖိုးထားလဲအမြဲတမ်းစဉ်းစားတွေးခွန်နေမယ်ဆိုလို့ရှိရင်အချိန်တစ်ခုရောက်လို့ရှိရင်ကိုပါဖြစ်ချင်တယ်ဆိုတာသိလာပါလိမ့်မယ်။အဲ့ချိန်ကြောင့်လို့ရှိရင်ကိုရဲ့အိမ်မက်ကိုစပြီးအကောင့်တွေဖော်လို့ရပြီပေါ့။ဒီချိန်တူတွင်းမှာကျွန်တော်ပြောပြခဲ့တဲ့အကြောင်းအရာလေးမိဘတွေအတွက်စူးစမ်းနေတဲ့လူငယ်တွေအတွက်ခွန်အားဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အရင်ပဲဝန်တော်မိပါပါမိဘဆရာသမားကလည်းဒါကောင်းသမီးကောင်းအနာကပ်လာပါဖို့အတွက်ပို့ပြီးတော့စိတ်တက်ခွန်အားနဲ့ပေးနိုင်ပါစေစူးစမ်းနေတဲ့ညီလေးညီမလေးတွေအားလည်းနိုင်ငံအတွက်ကဘာကြီးအတွက်တန်ဖိုးရှိတဲ့အကျိုးပြုနိုင်တဲ့ကောင်းဆောင်တွေဖြစ်ကြပါစေကိုယ့်ရဲ့အနာကပ်ပန်းနိုင်ကိုလာပါစွာပုံဖော်နိုင်ကြပါစေလို့ဆုတောင်းပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးပြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါရှင်။ဖူယိုရီကနေအခုလက်ရှိအတန်လှန့်အစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 32ပထမနာရီဘက်မှာလှိုင်းလက်မီတာ190လို့ကနေပြန်လည်ဖန်ယူနာဆင်နိုင်ပါရဲ့ရှင်အခုတနင်္လာနေ့ညဘက်အစီအစဉ်အဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာဖို့အတွက်သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့အပေါ်အိမ်မြူတော်ကကာကွယ်ပြောကြားခဲ့ပါတယ်။သမ္မတရဲ့ကြီးညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်내တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမ္မတကလျှစ်လျူရှုမထားဘဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဖန်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်တွေနဲ့ထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အဆင့်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားခဲ့ပါတယ်နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနေဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအသိပေးတာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူးအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲတွေဖြစ်ပွားပြီးအိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလို့တန်တရားရှိသူ၂ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကဒပုတ်နှိမ်နှင်းတဲ့စစ်စင်ရေးလုပ်နေချိန်မှာပဲစစ်သွေးကြွတွေဘက်ကဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ကြာသပတေးနေ့ကလည်းပြည်သူစစ်ရင်တန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြုချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှိမင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်။ဒီနေ့ကနေ့တုန်းကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ယင်းနှိမ့်နှံမှုတွေလုပ်ဖို့အတွက်သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းချာရံဒေသမှာတော့လင်းပြင်းမုန်တိုက်တိုက်ခတ်လို့ဆေးဘေးဒုက္ခတဲ့အိမ်နောက်စုတရားနီးပါးယာယီနေအိမ်တွေပျက်စီးခဲ့ပါတယ်ရှင်။
ဒီနေ့ကနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒေးရဖြစ်ပါလိမ့်ရှင် VOA American တိုင်းရင်အင်္ဂါနေ့မနေ့ဖြန်စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:40ကနေ9:40ကိုလိုကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.